ငွေချေးခွာချမှုတွေနဲ့ဆက်နွယ်ပြီးမြန်မာနိုင်ငံကပုဂ္ဂလိကဘဏ်တစ်ခုပေါ်ကန့်သတ်ပိတ်ပင်ထားတာတွေကိုအခုနောက်ဆုံးအမေရိကန်ပြည်ထောင်စုကပယ်ဖျက်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတစ်ချိန်ကအကြီးဆုံးပုဂ္ဂလိကဘဏ်တစ်ခုဖြစ်တဲ့ Mayflower ဘဏ်နဲ့အာရှတနဘဏ်တွေကိုအမေရိကန်ဘဏ်ဓာရေးလုပ်ငန်းတွေကဝန်ဆောင်မှုလုပ်ကိုင်ခွင့်တွေမပေးဘဲတားမြစ်ထားတာတွေကိုပယ်ဖျက်လိုက်တဲ့အကြောင်းအမေရိကန်ဘဏ်ဓာရေးဝန်ကြီးဌာနရဲ့ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ကပုတ်တူးနေမှာကြေညာချက်ထုတ်ပြန်လိုက်တာပါ။ငွေချေးခွာချတဲ့အရင်းအမြစ်လုပ်ငန်းတွေဖြစ်နေရောဒီဘဏ်တစ်ခုရဲ့လုပ်ငန်းရှင်တွေဟာတရားမဝင်ဘဏ်ဓာရေးလုပ်ငန်းတွေနဲ့ဆက်နွယ်တဲ့လုပ်ရပ်တွေရှိနေတယ်ဆိုပြီး2004ခုနှစ်ဧပြီလ12ရက်နေ့ကတည်းကဥပဒေဖြစ်နဲ့ထုတ်ပြန်တားမြစ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရက Mayflower ဘဏ်နဲ့အာရှဒဏဘဏ်တွေရဲ့လုပ်ငန်းလိုင်စင်တွေကိုပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ဒီလုပ်ငန်းတွေဟာချင်းချောက်မှုတွေဖြစ်မတတ်မနိုင်တော့တဲ့အတွက်တားမြစ်ချက်ကိုရုပ်သိမ်းဖို့ဆုံးဖြတ်ခဲ့တာလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။ဒီကြေညာချက်မတိုင်မီမှာပဲအမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းလုပ်ကိုင်ခွင့်နဲ့ဥစ္စာပစ္စည်းပိုင်ဆိုင်ခွင့်တားမြစ်ခံရသူတွေဖြစ်သမ္မတဦးသိန်းစိန်ပေါ်ကန့်သက်တားမြစ်ထားတာကိုလည်းဘဏ္ဍာရေးဝန်ကြီးဌာနကပယ်ဖျက်ပေးခဲ့တာပါ။ကုလသမဂ္ဂထူထောင်ရေးညီလာခံကိုတက်ရောက်ရင်းအမေရိကန်ပြည်ထောင်စုကိုရောက်လာမဲ့ခီးစဉ်မတိုင်မီမှာပဲသမ္မတဦးသိန်းစိန်ပေါ်အမေရိကန်နိုင်ငံတွင်ခီးသွားလာခွင့်တားမြစ်ချက်ကိုသမ္မတဘရက်အိုဘားမားကလည်းရုပ်သိမ်းပေးခဲ့တာပါ။မြန်မာနိုင်ငံမှာအပြောင်းအလဲတွေထွက်ပေါ်လာနေရတဲ့အမျှဆက်ဆံရေးတွေတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်မှုတွေကိုတဖြည်းဖြည်းလျှော့ပေါ်ပေးလာနေရမှာသမ္မတဦးသိန်းစိန်ရောမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ပါရောက်ရှိနေတဲ့အချိန်မှာနောက်ထပ်ဖြေလျှော့မှုတွေတွေ့မြင်ရနိုင်တယ်လို့လည်းမျှော်လင့်ချက်တွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ။